င်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတဲလီလိုက်စီစဉ်ကနေပြီးကျူးစွာလေးကျွန်တော်ဒီနေ့စနေမဲ့ကျောင်းကတော့ဒီမြန်မာနိုင်ငံတိုင်းပြည်ငံဥဆောင်ကြိုင်တွင်မဲ့ ICG ခီးကိစ္စပါမြန်မာနိုင်ငံဟာလူမျိုးတုံးတုတ်တင်မှုတာစီရေးနိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်တဲ့ဆိုပြီးတော့ဂမ်ဘီယာနိုင်ငံကနေပြီးတော့ ICG အပြည့်ဆိုင်ရာနိုင်ငံတကာတရားရုံးမှာဆွဲဆူထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံတော်အတိုင်းပြည်ငံပုဂ္ဂိုလ်တုံးဆန်းစုကြည်ကိုယ်တိုင်ဥဆောင်သွားဖြစ်ရှင်မဲ့ဆိုပြီးတော့ဆွဲကထုတ်ပြန်ပါလေလူခွန်ကြီးဒီမိုစီရေးနဲ့ပတ်သက်ပြီးတော့တစ်ချိန်လုံးကနိုင်ငံတကာရဲ့စန်ထားအာစန်ထားစရာဖြစ်ခဲ့ရတဲ့ဒေါန်ဆန်းစုကြည်ကိုယ်တိုင်ကဒီမှုကိုဥဆောင်ကြိုက်တယ်မယ်ဆိုတဲ့အပေါ်မှာသရရှင်တွေကဘယ်လိုယူဆပါလဲကျွန်တော်သုံးသပ်ဆွေးနွေးမှာပါ။နောက်မြန်မာနိုင်ငံဘက်ကတကယ်ပဲခုခံဖြေရှင်းနိုင်ပါမလားဘာလို့သတိထားစရာလိုလဲကျွန်တော်ဆွေးနွေးကြဖို့ဖြစ်ပါတယ်။အဓိကပင်နိုင်ပါဝင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့ Internews အဖွဲ့ကြီးရဲ့သတင်းပညာရေးဆိုင်ရာချန်ပီဦးစိန်ဝင်းကိုစိန်ဝင်းဖြစ်ပါတယ်ဗျာ။ဒီလိုင်းပေါ်မှာရှိပါတယ်။နောက်တူကတော့ဒီလူခွင့်ရေးနဲ့နိုင်ငံရေးဆိုင်ရာဒီလေးလာရေးစောင်းပါးတွေသုံးသပ်ရေးသားသူဖြစ်တဲ့ကိုမှုသစ်နှစ်ဦးစလုံးလေးလိုင်းပေါ်မှာရှိပါတယ်ခင်ဗျာ။ကျွန်တော်အရင်ဆုံးကိုစိန်ဝင်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ကိုစိန်ဝင်းကြားရမယ်ထင်ပါတယ်။ကျွန်တော်ပြောသလိုပါပဲဒူဒေါန်ဆန်းစုကြည်ကဒီ The Hague ဒီ ICJ ကိုသွားမဲ့ကိစ္စနဲ့ပတ်သက်ပြီးတော့ We Stand With You ဆိုပြီးတော့တော်လေးကြိုးစားကြတဲ့အင်အားစုတွေတော်များလည်းတွေ့ရပါတယ်။ဒါပြင်တစ်ဖက်မှာဒေါန်ဆန်းစုကြည်သွားတာဟာမကောင်းဆိုပြီးတော့ကန့်ကွက်တာတွေလည်းရှိပါတယ်ဒါပေမဲ့ဒေါန်ဆန်းစုကြည်သွားတာကခေါင်းဝင်ခံတယ်ဆိုပြီးတော့လည်းဝေဖန်တာတွေလည်းရှိနေပါတယ်အမျိုးမျိုးပေါ့နော်အဲ့တော့ဒီတုံ့ပြန်ချက်တွေတန်းပတ်သက်ဘူးပါခြုံပြီးတော့ကိုစင်ဝင်ပါများပြောလိုပါတယ်ခင်ဗျဒေါန်ဆန်းစုကြည်သွားပြီးဥဆောင်တာတကယ်ပဲဟန်ကြပါမလား
အဲပထမဆုံးတော့ဒီ ICJ အမှုဟိုဖြစ်လာတယ်ဒီလိုမျိုးတရားရင်ဆိုင်မယ်ဆိုတော့ကောင်းတဲ့အချက်ကတော့ဟောဒီမှာဘာတွေဖြစ်ခဲ့လဲဆိုတဲ့ဟာကိုကျွန်တော်တို့ပေါ်ပြီးတော့အသေးစိတ်တီးခွင့်ရလာလိမ့်မယ်လို့ပြောနေတယ်เนาะကျွန်တော်တို့ဒါတက္ကပါလုံးပေါ့လေအဲတီးခွင့်ရလာလိမ့်မယ်လို့ပြောနေတယ်ဒေါ်ဆန်းစုကြည်ကသွားမယ်ဆိုတဲ့အခါကျတော့သူကဘယ်ဟာနဲ့သွားမှာလဲပေါ့သူကဒီဟာတွေကမဟုတ်ခဲ့မဟုတ်ပါဘူးပေါ့เนาะဒီ security clearing လောက်တာတွေမရှိပါဘူးဟိုဒါမှမဟုတ်ငင်းမှာပဲဆိုရင်တော့လေအဲတပ်နာရှိတာပေါ့လေဟိုအဲ့လိုမဟုတ်ဘဲနဲ့အမှန်တရားအတွက်ကိုအာဟိုတွားရှင်းဆိုင်မယ်အဲ့ဒါမျိုးဆိုရင်တော့ဓမ္မပေါင်းတဲ့ဟာဖြစ်လာမှာပေါ့နော်ဒီမှာကအဲဒီမှာကဘာဖြစ်လဲဆိုတော့ဒွန်ဆန်းစုကြည်ကျွန်တော်ဟိုတံမရဖြစ်တာပေါ့တကယ်ဟိုတည်ရလားပေါ့နော်ဟိုဘာဖြစ်လို့လဲဆိုတော့သူတောက်လျှောက်ပြောနေခဲ့တဲ့အဲဇကာရီကိုပြန်ပြီးတော့ကောက်ရတဲ့အခါကျတော့အချိန်ဤမှန်ကိုသူမတိပဲနဲ့ဒါမျိုးတွေဖြစ်မယ်လို့သူမထင်ဘူး။နောက်ပြီးတော့သူ့မှာသူကဘာချင်းကမှုကမယုံဘူး။ဒါတွေကလည်းကရှောက်ပြောနေတာဟာလာငါနိုင်ငံဟိုသူများတွေကနိုင်ငံတခြားနိုင်ငံတွေကတိုက်ခိုက်ခြင်းလို့ဒါမှမဟုတ်လို့ရှိရင်ငါ့ကိုတိုက်ခိုက်ခြင်းလို့စသဖြင့်ပေါ့နော်။အဲ့လိုမျိုးဟိုတန်တရားအမြင်နဲ့ပဲတန်တရားအမြင်ထားတာပြဿနာမဟုတ်ဘူး။သူကအဲ့ဒါကိုဟိုနားထောင်ဖို့ကိုတောင်အချိန်မပေးတာ။အာဒါဘာဖြစ်လို့လဲဆိုတော့ဒီဟာနဲ့ပတ်သက်လို့နိုင်ငံတကာပြောလို့ရှိရင်သူဟိုအင်မတန်မှအကဲဆက်ပြီးတော့တုံ့ပြန်တာတွေဟာလာရင်းဒီကိစ္စလိုဘာလို့ဒါမျိုးတွေအများကြီးတွေ့ရတဲ့အခါကျတော့အချိန်အမှန်ကိုသူမသိဘူးလို့ဒါမှမဟုတ်မသိပြန်တာနဲ့ပဲဟိုမသိသွားတာလားပေါ့နော်အဲ့ဒါမျိုးတွေအဲ့တော့ကျွန်တော်ကတော့ဒီလိုမျိုးတရားညင်ဆိုင်မှုကနေပြီးတော့ဒေါက်တာဒူဂျီရောဘယ်လိုဖြစ်တာလဲအခုတော့ဒီအမှုတွေအရဘယ်လိုဖြစ်တာလဲဒီလိုမျိုးပြင်းပြင်းထန်ထန်ဖြစ်ခဲ့တဲ့အများအများဖြစ်ခဲ့တာတကယ်ကျွန်တော်တို့တမိုင်းမှာလူတမိုင်းမှာကိုကြီးမားတဲ့အမဲဆက်ကြီးပေါ့နော်အဲ့ဒီဟာနောက်ပြီးဒါမျိုးတွေနောက်တွေတော့အခါမှမဖြစ်အောင်ကျွန်တော်တို့လူအဖွဲ့စည်းကလည်းစောင့်ရှောက်ခြင်းစိတ်တွေပေါ်လာအောင်ဆိုတဲ့ဟာမျိုးဖြစ်တာပဲလို့တော့ကျွန်တော်ပြန်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီနေရာမှာမေးချင်တာကခုနကကိုစင်ဝင်းကဒေါန်ဆန်းစုကြည်တကယ်ပဲဒီအဖြစ်အပျက်တွေကိုတကယ်ပဲသိရလားဆိုရယ်တန်တရားပေါ့နော်ဒါနဲ့ပတ်သက်လို့ကျွန်တော်မိကုန်ထုတ်ချင်တာကတက်မလို့ဘက်ကတော့တကယ်တမ်းပြောရင်သူတို့ကိုယ်တိုင်ပတ်သက်နေတော့အချက်လက်တွေတော်များရှိပုံရပါတယ်ပြောရမယ်ဆိုရင်ကူတာပြင်ကိစ္စကိုအခုပဲဒီနေ့ဆိုရင်ပဲတက်မလို့ခုံရုံကနေပြီးတော့စစ်ဆေးမှုတွေစတင်နေပြီပြောရရင်သူတို့တက်မလို့ဘက်ကလည်းပြောနေတာအချက်လက်အားဖြင့်ဒေါန်ဆန်းစုကြည်ကိုပံ့ပိုးသွားမယ်ကူညီသွားမယ်ဆိုတဲ့ဟာမျိုးတွေပြောနေပါတယ်ခင်ဗျာဒေါန်ဆန်းစုကြည်ဘက်ကရောတမ်ရော်နဲ့ပူပေါင်းဆောင်ရွက်ပါမလားဒီအချင်းတွေကိုဘယ်လိုမြင်ပါလဲခင်ဗျာတမ်ရော်နဲ့အစိုးရဆက်ဆံရေး
တမ်ရော်ဘက်ကဆိုရင်ဒီကိစ္စကြီးကကျွန်တော်အသုံးသက်ချက်ကတော့မပြီးသေးတဲ့ဟိုဆက်လမ်းကိုမပြီးသေးတဲ့လုပ်ချက်ကြီးတစ်ခုကိုဟိုသူတို့ဟိုလုပ်တယ်လို့ပဲမြင်ပါတယ်ဒါကအခုမှစတာမဟုတ်ဘူးလေဒီဥနေမလက်ထိုက်တွေကနေပြီးတော့ဆက်လိုက်တဲ့ဟာအစဉ်ဆက်ဥဒါရှိလို့ခေါ်လာပေါ်လို့ဘုဂျိုခင်ညွန်းတို့အဲ့ဒါနေပြီးတော့အခုနောက်ပိုင်းကိုဆက်လာခဲ့တဲ့ဟာတဘောကတော့ဗျာဒီလူတွေကဒီတို့နိုင်ငံမဟုတ်ဘူးနိုင်ငံကနေပြီးတော့ဝင်လာတာဆိုတဲ့ဟာအဲ့ဒါတွေကအရင်တော့ ဘလို့တောင်းဖြစ်လာတာနောက်ပိုင်းတစ်ဖြည်းဖြည်းရှုံလာတယ်အဲ့ဒီယုံကြည်မှုက society ထဲမှာကျွန်တော်တို့လူ့အဖွဲ့အစည်းမှာရောဟောဒီယုံကြည်မှုကပြင်းလာတယ်ကျွန်တော်တို့ဟိုဒီဒီမိုကရေစီအရသူဆိုတဲ့လူတွေကဂျန်နီယာတွေမှာဒီမိုကရေစီစတိုင်နေဒီကိစ္စမှာတော့လုံးဝလာမရဘူးဒါကဟိုနိုင်ငံကျူးကျော်သူဆိုတဲ့အားတွေဖြစ်သွားပြီးတော့သူတို့ရဲ့ရည်ရည်ချက်တွေကပြောင်းပြန်လာကုန်တာအဲ့ဒါမျိုးတွေဖြစ်တဲ့အခါကျတော့ဟောဒီဟာတွေကဟိုတမတော်ဟိုအနေနဲ့ရတယ်ခုနကလူမျိုးကဟို I finished business ဆိုတဲ့ဟာမျိုးအတူရှိကြတယ်လို့ထင်တယ်ဒီလောက်ပမာဏများများဒီလူတွေဒီလိုမနေနိုင်အောင်ဆိုပြီးတော့စီမံကိန်းဟိုဘော organize ဖြစ်ဖြစ်နဲ့လုပ်နိုင်တာကတာမန်လူမလုံးနိုင်ဘူးသူကအစမ်းကြီးဟိုအာနာအစမ်းထက်တဲ့လူပဲလုပ်နိုင်တဲ့ဟာမျိုးပါလား
ဟုတ်ကဲ့ကျွန်တော်ဒီနေရာမေးချင်တာကဒေါ်ဆန်းစုကြည်ကဒီအမှုကိစ္စမှာခုနကရှင်းနေရှိရတဲ့ကတော့သူတို့ကားထားပြီလို့ဆူရဘက်ကပြောပါတယ်စစ်တပ်နဲ့ပူပေါင်းဆောင်ရွက်မှုအခြေအနေရှိပါလားတကယ်ပဲပူပေါင်းဆောင်ရွက်နိုင်လားစစ်တပ်ကတော့ပြောတယ်သူတို့ကတော့ပူပေါင်းဆောင်မယ်ပြောပါတယ်
သူကကျွန်တော်ထင်တဲ့ဟိုဘော international community ကိုလည်းငါရှင်းပြလိုက်ရင်လက်ခံလာလိမ့်မယ်ဆိုတဲ့ဟာမျိုးလည်းဖြစ်ကောင်းဖြစ်နိုင်တာပေါ့နော်နောက်တစ်ဖက်မှာကျတော့ဒီပြည်တွင်းနိုင်ငံရေးမှာကျတော့ဟုတ်ပြီငါရက်တည်ပေးမယ်မင်းတို့ငါ့အုပ်တာထောက်ခံလိုက်အဲ့ဒီဟာနဲ့သူကအလံကံပြီးတော့တက်မှာပေါ့နော်အဲ့ဒါကလည်းဒီ ICG ဟာကတော့တစ်ဖက်မှာကျွန်တော်ထင်တယ် ICG ကိုဟိုပထမမမျောလင်းခဲ့ဘူးလို့ထင်တယ်အများပြန်တော့ ICG လို့ဟာမျိုးပဲပေါ့နော်အာဒီဒီ process ကြီးကမဖြစ်နိုင်ပါဘူးဆိုတာနဲ့ပဲစခဲ့တာဒါပေမဲ့ ICG ရဲ့ဟာဟိုသူတို့ဟိုမကြီးမိကြဘူးမြန်မာပြည်မှာလည်းဒီနိုင်ငံကဥပဒေတွေလေ့လာတဲ့လူကမျိုးဆက်ပြတ်သွားတာပေါ့
ဟုတ်ကဲ့
အဲ့တော့ဆိုတော့သူကတော့ဟိုသူတက်ကင်းရတော့ဟိုနောက်တစ်မျိုးဖြစ်နေတာပေါ့
ဟုတ်ကဲ့ခင်ဗျာကိုစိန်ဝင်လီလိုက်ပေါ်မှာခဏနေပြီးပေါ့ခင်ဗျာကျွန်တော်ကိုမှုသစ်ဖိတ်ခေါ်ကြပါလေကိုမှုသစ်ကိုတော့ကျွန်တော်တခုမေးချင်တာကအခုဒေါ်ဆန်းစုကြည်သွားမှနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံတဲမှာကောပြည်ပမြန်မာတွေကြားထဲမှာတော့ဒီ Western with အောင်ဆန်းစုကြည်ပေါ့နော်ဒေါ်ဆန်းစုကြည်နဲ့တူသက်သားရဲ့ရည်တည်ရဲ့ဆိုတဲ့လှုပ်ရှားမှုတွေပေါ်လာတယ်။ဒါအပြင်ထောက်ခံပွဲတွေတချို့ဆိုအခုစကိုင်းမှာလုပ်နေပြီ။မန္တလေးမှာလုပ်မယ်လို့သိရပါတယ်။အဲ့တော့ဒီထောက်ခံပွဲတွေဒီလိုလှုပ်တာတွေကတကယ်တမ်း ICG သွားမဲ့ကိစ္စမှာအကျိုးဖြစ်ရလားအကျိုးရှိရလားဘေးထွက်ဆိုးကျိုးတွေရှိနေလားကုမှုသက်ဘယ်လိုများသုံးသပ်မိပါလဲ။
အဲ့ဒါကတော့ကျွန်တော်မြင်တာပေါ့ကျွန်တော်မြင်တာဆိုတော့ကဒီဒေါက်ဆန်စီတီကဒီလူလူထောက်ခံမှုအရင်မြင်တယ်ပေါ့ဆိုတော့မြင်တဲ့ဟာကဒီကျွန်တော်ဒီသူသွားမယ်ဆိုတာကအပေါ်အားဖြင့်ကြည့်လို့ရှိရင်ကဒီလူတွေကိုညှို့ညွတ်သွားတာမျိုးဒီမျိုးသားရှင်ကြားစီပိုကောင်းစီတာမျိုးကြောရနေမှာဒါတစ်ဖက်မှာကျွန်တော်မြင်တာကျွန်တော်စိတ်ပူတဲ့အခြေအနေမှာကျွန်တော်ရှိရလို့မြင်တယ်ဆိုတော့ဘာလဲဆိုတော့ဒီလူတွေကြားထဲမှာပုံပြီးဖြစ်နေတာကဒီနိုင်ငံသားမုန်းပြီးတဲ့စိတ်တွေတော့ဒီဆိုရမျိုးသားရေးဝါဒတွေပုံပြီးမီးထိုးလိုက်လို့ဖြစ်သွားတယ်ဘာလို့လဲဆိုတော့ဒီဒေါက်ဆန်စီတီကိုယ်တိုင်တရားသွားခြင်းဆိုင်ရပြီးမြန်မာပြည်သူတွေတရားစွဲခံရတယ်ဆိုတော့အခြေအနေမျိုးဒီလူတွေကဟိုမြင်သွားတယ်ပေါ့မြင်တဲ့ခါကျတော့အခုဆိုကျွန်တော်ထောက်ခံဆန္ဒပြပွဲလုပ်မယ်ဆိုတဲ့ဟာတွေပေါ်လာပြီးနောက်ဒီ Trend Week ဆိုပြီး Social Media တွေမှာလုပ်တဲ့ကိစ္စမျိုးတွေပေါ်လာတယ်ပေါ့နော်ဆိုတော့အဲ့ဒါကဒီထောက်ခံဆန္ဒပြပွဲဒီမှာဖြစ်မယ်ဆိုလို့ရှိရင်ကျွန်တော်ကြည့်မယ်ဆိုတော့ဒေါက်တာဆန္ဒပြပွဲထောက်ခံနေပြီးလုပ်တာဆိုပေမဲ့လည်းတစ်ဖက်မှာကဒီသူတို့၃လုံးနဲ့တကယ်တော့ဒီမှာပြည်တွင်းဝင်ဆက်တာလက်မခံနိုင်ဘူးဆိုတာတွေပါလာမယ်အရင်းကြောင်လက်မခံဘူးဆိုတဲ့ကိစ္စတွေပါမယ်နောက် ICJ ကိုဆန့်ကျင်တယ်ဆိုတဲ့ကိစ္စမျိုးတွေပါလာနိုင်တယ်ပေါ့နော်ဆိုတော့ဒါကဟိုကျွန်တော်ဒီကဲလို့တဟုတ်ကလားဒီဟာနဲ့ပတ်သက်ပြီးတော့ဒီအချက်လက်ဒီခိုင်ခိုင်မာမာတွေတက်တည်ခိုင်ခိုင်မာမာတွေနဲ့ထုတ်ပြလာပြီဆိုလို့ရှိရင်ဆိုတော့ဟိုတစ်ခါမှဒီကြည်သူတွေကိုယ်တိုင်ကဒီလူများစုကိုယ်တိုင်ကဒီကျူးလူမှုတွေကိုထောက်ခံအားပေးခဲ့ကြရတယ်ဒီဖုံးဝယ်ခဲ့ကြရတယ်ဆိုတော့သဘောကိုတက်ရောက်သွားနိုင်ရဲ့ဆိုလိုချင်တာကတော့ဒီလူနည်းစုတွေပေါ်မှာလည်းမြန်မာပြည်ကလူနည်းစုတွေပေါ်မှာဖိနှိပ်တယ်ခွဲခြားဆက်ဆံတယ်ဆိုတော့ဒီဟာတွေနိုင်ငံတကာအမြင်ရတဲ့ရှိပြီးသားပေါ့နော်ဆိုတော့ဒီရှိပြီးသားဟာတွေကိုဒီလိုဝီတန်းဝီလုပ်တဲ့ကိစ္စမျိုးတွေနောက်ဒီဆန္ဒပြမယ်ဆိုတဲ့ကိစ္စတွေကပို့ပြီးတော့ဒီတက်တည်ပြပေးရဆိုတဲ့အခြေအနေရောက်လာနိုင်တယ်ဆိုတော့အဲ့ဒီခါကျတော့ကျွန်တော်တကယ်တာဝန်ရှိတဲ့သူတွေရှိကိုပြင်မှတ်ထားတယ်မဟုတ်တော့ဘဲနဲ့တနိုင်ငံလုံးနဲ့သက်ဆိုင်ရဆိုတဲ့ကိစ္စမျိုးရှောင်းလာနိုင်တယ်လို့ကျွန်တော်ကဒီဟာစိုးရိမ်မိရပါတော့ရှောင်းလာသိနိုင်တယ်လို့ကျွန်တော်ယူဆတယ်ခင်ဗျာဟောနောက်တစ်ချက်ကဒါကဒီဟိုဘယ်လိုပြောမလဲဒီအစိုးရအနေနဲ့ကောဒီနိုင်ငံကြီးခေါင်းဆောင်အနေနဲ့ကောဒီဆန္ဒပြပွဲတွေဒီအားပေးအားမြောက်ပြုရဆိုတဲ့ကိစ္စကြီးကနိုင်ငံတကာအမြင်မှာမကောင်းဘူးပေါ့မကောင်းမဲ့အလားလာမရှိဆိုတော့ဒါကြီးကိုတနိုင်ငံလုံးကပေါင်းပြီးလုပ်နေကြတာဆိုတဲ့ယူဆချက်ကိုဟုတ်ရောက်သွားသိနိုင်တယ်ပေါ့တကယ်တာဝန်ရှိတဲ့သူရှိမရောက်တော့ဘဲနဲ့တနိုင်ငံလုံးဘက်ကိုဥတည်ပြီးလှည့်လာနိုင်အဲ့တော့အဲ့ဒါကျွန်တော်မြင်တာကတော့ဒီတကယ်ကျွတ်လို့နေသူတွေနဲ့မဆိုင်ဘူးဟိုကျွတ်လို့နေသူတွေရဲ့ပြည်သူတွေနဲ့မဆိုင်ဘူးရက်ဆက်ဒီမိုကရက်တစ်ခေါင်းဆောင်တွေနဲ့မဆိုင်ဘူးဆိုတဲ့ကိစ္စကိုစက်ကနေပြန်ပြီးပေါ်ထုတ်ဖို့လိုတယ်ဆိုတော့ဟိုဆိုလိုချင်တာကလူသားဒီမျိုးနဲ့ပေါ်ကျွတ်လို့နေရာသိမှုတွေကိုလူလူကလက်မခံဘူးတန့်ကျင်တယ်ဒါနဲ့ပတ်သက်ပြီးတော့တကယ်တာဝန်ရှိတဲ့သူတွေပေါ်ထုတ်မယ်ဆိုလို့ရှိရင်ဒီ ICJ နဲ့လည်းပူးပေါင်းနိုင်တယ်နိုင်ငံတကာနဲ့ပူးပေါင်းနိုင်တယ်ဆိုတဲ့ကိစ္စမျိုးလူခွင့်ကိုတန်ဖိုးထားရဆိုတဲ့ကိစ္စကိုပို့ပြီးပြသပေးနေရမှာဆိုတော့အဲ့ဒါတွေပြတာနဲ့အစာကူးချင်တွေကဘာဖြစ်နေလဲဆိုတော့ဒါဒီလိုကျူးလွန်တာတွေကိုထောက်ခံနေဟိုဒါတွေနဲ့သူရက်တည်နေဆိုတဲ့ဟာမျိုးပုံရောက်နေဒါကကျွန်တော်တို့ဒီဟိုသွားမဲ့အခြေအနေအတွက်ကိုနိုင်ငံတကာရဲ့အမြင်အတွက်ကို ပို့ပြီးတော့မကောင်းလို့ကျွန်တော်ယူဆတယ်ခင်ဗျာ
ဟုတ်ကဲ့ကုမှုသိကျေးဇူးပါဒီကိုစေဝင်းနဲ့ကုမှုသိလီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်တို့ရှင်တွေဖိတ်ခေါ်ကြပါတယ်တို့ရှင်တွေမှာလည်းဒီဆွေးနွေးခြင်းနဲ့တို့ရှင်များပို့ရတဲ့အကြောင်းလို့ကျွန်တော်စီစစ်ပြီးတော့ခေါ်ယူသွားပါမယ်အရင်ဆုံးမောင်တော်မျိုးကဥလထွန်းဖိတ်ခေါ်ကြပါတယ်ခင်ဗျာဥလထွန်းကတော့ပြောရမယ်ဆိုရင်တော့ဒီရွန်ဂျာရေးခင်းနဲ့ပတ်သက်ပြီးတော့ကိုတိုင်ကိုကြကြုံနေမျက်မြင်သက်သေလို့လည်းဖြစ်နေတဲ့ခါကျွန်တော်ရှိပြီးစာပြီးပို့တဲ့ခါကျတော့သူ့ရဲ့အခြေအနေသူ့ရဲ့သဘောထားကိုကျွန်တော်သိအောင်လို့ဒီခါလေးဖုန်းနဲ့ခေါ်တာပါကုလထွန်းဟိုကုလထွန်းပြောလို့တဲ့အကြောင်းအရာကိုတိုးတိုးလေးနဲ့ဆွေးနွေးပြောဆိုပေးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ကဒီကိစ္စမှာ ICG ကိစ္စမှာဘောနောတောင်းဆင်းစုရှိခုတိုင်းသွားရောက်ဒီဆိုင်နေသူပြီးတော့ပြောနေတာစီကဘလူးပြည်နေလေဆိုတော့ဒီဂျီနိုဆိုက်ဆိုတဲ့ဒီလူမျိုးဟောဘောသောက်မဲ့ပြီးဆောင်တဲ့ဒီမျိုးကြီးတစ်ခုကိုချူလွန်တဲ့အခါဒီပမာစကားဟောစေတုခုရှိတယ်လို့ပေါ့မောင်တက်မေတည်ရဲ့နဲ့အဲ့လိုမျိုးအဲ့လိုတော့ချူလွန်နေရပေးလို့ကျွန်တော်လူမျိုးနေရပါတော့ဘာလို့ဆိုတော့ကျွန်တော်တို့ကအနေရတဲ့ဒီမှာကျွန်တော်တို့ကခါရချင်းချင်းနဲ့ပြည်တယ်မျက်မြင်သက်သေလေးပြည်တယ်ဒီအခု SCG မှာ SCG ကိစ္စမှာတရားစီရင်ပါရပြောတာကဘယ်လိုပြောမလဲကျွန်တော်တို့ဒီမှာနိုင်ငံတကာသတိဌာနဒီမှာသူစုပေါ်လာတဲ့အခြေအကအရေးကြီးမဲ့ပါရပြောတာဒါပြီးတော့ဒီအောင်ဆန်းစုစီတဲ့အခု Assist Counselor ပြည်ကနေဒီအထူးတွေပြီးတော့ဝါရမားတွေအဲ့လိုမျိုးဆိုင်ကြတာလို့ကျွန်တော်မှအသောတာပဲအများကြီးရှိတယ်။ဥပမာ solution ဆန်ပြေနေတာမရှိမှုတစ်ခုရဲ့ပုံစံပုံကိုယူပြီးတော့ဒီဘင်္ဂလီတွေကရခိုင်ရွာတွေကိုမရှိနေတဲ့သူကြီးတို့တင်းကျင်တဲ့အဲ့လိုအသောတာတွေလေးရှိတယ်။ပြီးတော့နောက်၂၀၁၀ခုနှစ်ကသူတို့ဂူရဒီမှာဘောင်းစီစီအောင်ဆက်စီစီပိုလိုက်ကျော်လေးကျော်တဲ့ပြီးတော့တင်းလေးတူတဲ့အခုလာပြီးတော့ဒီစစ်ကဂူရဒီမှာသူတို့ဟောပေါ့လာလန်သွားတဲ့ဘာညာပြောပြီးတော့အဲ့လိုမျိုးဘယ်လိုကြည့်နေတယ်လဲဆိုတော့မောင်ကလူပေါ့မိကခါဆူဖြစ်မယ်အဲ့လိုမျိုးပြောနေရဆိုတော့ကျွန်တော်စီမဖောင်ဘူးနောက်ပြီးတော့ကျွန်တော်ကဒီ novel ရှိရှင်ရောက်ပေါ့တအားကိုကျွန်တော်ကမျောလင်းချက်ဖြစ်တယ်ဘရားမြတ်မှုကိုရမယ်ဆိုတော့ကျွန်တော်မျောလင်းချက်တယ်ဒါမဲ့ဒီကိုယ်တိုင်ကအခုဖယ်ဆင်းဒီကိုအားပြနေတယ်လို့ခါဆူနေတယ်လို့ပြနေတော့ကျွန်တော်ကဘယ်လိုပြောမလဲဖယ်နေရသူဆိုတော့ဒီစီမဖောင်ဘူးကြီး
ဟုတ်ကဲ့ခင်ဗျာအကိုလှထွန်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်နောက်ထပ် Threshing တူဖိတ်ခေါ်ကြပါလေအမေရိကန်ပြည်အောင်စုကကိုခိုင်ဆူပါကိုခိုင်ဆူဆွေးနွေးမိမြန်းလို့ရပါတယ်ခင်ဗျာတူပေါ့
ဟုတ်ကဲ့ပါကျွန်တော်ဒီအခုနေ့ဒေါ်အောင်ဆန်းစုကြည် ICC ဆိုင်ဆိုင်နဲ့နေပြီးကျွန်တော်ဆွေးနွေးရှင်ကတော့အဓိကကတော့မြန်မာနိုင်ငံမှာဗျာအဓိကကဒီဘင်္ဂလီကလာကိစ္စတစ်ခုတည်းပဲနဲ့မဟုတ်ဘဲနဲ့အခုကတော့မြန်မာနိုင်ငံတနင်္ဂနွေလုံးနေပြီရဲ့ဟောလေးစေဟောရှိတ်စေလေးစေရှိတ်ဟောလွတ်လပ်ရေးရပြီးတဲ့ကာလနဲ့ဟောပေါက်ဖွက်လာတဲ့တော်လှန်ရေးကာလအထီးထင်းမှာပါဗောနေပြီရဲ့ဟောကရင်ရောကချင်ရောအဲ့ဒီနေပြည်တော်မှာနေပြီရဲ့သူတို့တွေကနေပြီရဲ့ပတိကျအဲအသားဖြတ်ခဲ့တဲ့လူတွေကအများကြီးရှိခဲ့တယ်အဲ့တော့ဒီဟာကတော့ဒီကျွန်တော်တို့အလုံးမလုံးနိုင်ဘူးပေါ့ဒီနေ့လေးတော့နေပြီရခိုင်ပြည်မှာနေပြီရအဓိကကသူတို့သားချနေတယ်ဟောပြည်သူတွေကစိတ်ပွင့်မရှိဘဲနဲ့အဓိကကအလုံးလုံးနေတယ်ဗျာအဲ့တော့ပြည်သူတွေကတအားပြေနေရတယ်အဲ့တော့ဒီဟာကတော့တကယ်တကယ်နေပြီဟော NCC ကိုတော့ရောက်ပြီလို့တော့ကျွန်တော်ထင်တယ်အဲ့ NCC ကဖြစ်ရှိမှပဲကျွန်တော်တို့ဒီဟာကတော့ဟောဖြစ်နိုင်မယ
်ဟုတ်ကဲ့ကိုခန်းစိုးကျေးဇူးပါခင်ဗျာကျွန်တော်တို့ကိုခန်းစိုးပြောလို့လာကျွန်တော်သဘောပေါက်ပါပြီနောက်ထပ်သွားရှိတူလည်းကျွန်တော်ဖိတ်လိုက်ချင်လို့အာထိုင်းနိုင်ငံကဦးတမ်းအောင်ဦးတမ်းမောင်ထင်ပါတယ်ခင်ဗျာဦးတမ်းမောင်ဆွေးနွေးမိမြန်လို့ရပါတယ်တူပေါ့
ဒီကိစ္စနဲ့ပတ်သက်လို့ကော်မရှင်တွေလည်းအဖွဲ့များစွာဆက်ကြရတယ်ဆွဲကြရတယ်ဘာမှအကောင်နဲ့မဖော်ခဲ့တော့အာရိုဟင်ညာရှိမရှိဟလာဘာဘာငါလိရှိပြီးဥပ္ပိကိုရန်ပြောခဲ့ပြီးသားသူတို့လက်ထက်မှာသူတို့ဝင်လာတဲ့လူအဖြစ်တွေလည်းမရှိတော့ပါဘူးလို့ပြောတယ်။နောက်အဲ6လပဲသူ25ရက်နေရာ30ကိုဝင်တိုက်ရပြောတာကအထောက်ထားကမတွေ့ရပါဘူး။အင်းသူတို့လူမျိုးတွေကိုမွတ်စလင်အုပ်ထုပ်တွေစောင်းပြပြီးတော့ပုံနဲ့မိရှုခိုင်းနေတယ်။အဲ့ပုဂ္ဂိုလ်တွေကဘာသာရေးဒီဟိုအင်းသူဒုက္ခတဲ့စခန်းထဲမှာရှိပါတယ်။ဟောရောင်သားကြီးဟိုအမေစုသွားရှင်းနေဆိုတာတော့သူ့ပါဆွဲထားလို့သူတို့သွားရှင်းရတာလေ။ဟာပါဒါတော့ဟိုဒီကတော့အာစီအဆက်ကြီးကြီးခေါင်းဆောင်ကဒီချမ်းပြည်နယ်လမ်းကြီးသွားမယ်ပြောတယ်။သွားဖို့မပေးဘူးကတမ်းပေါ်ကလောက်တာလေ။ဟုတ်တယ်မလား။ဗီဒီယိုတွေအမှုကြီး မို့ဒီဒါထိုင်ကြည့်နေမလားအောင်စံအဲ့ဒီအမေစုနေတယ်ဟာလားဒီလိုတစ်ဖက်တိုက်ကြီးလုံးနေတဲ့ဟာကိုဘယ်ဘက်ကပါပြီးလုံးမှာအမှန်တရားပေါ်မှာရက်မှာလားဟိုတမ်းမတော်ဟိုအမေစုစပြီးတော့ထောင်းတော့ကိုသေးတကပြောခဲ့တယ်တမ်းမတော်တစ်မျိုးမထင်ပါနဲ့တမ်းမတော်တစ်မျိုးမထင်ဘူးတမ်းမတော်ကဘယ်မှာနိုင်ငံကမှာတမ်းမတော်ကိုယုံကြည်ရမယ်ဒါပေမဲ့ဤသူဖြစ်တဲ့တမ်းမတော်ဖြစ်ရမယ်ပြည်သူတမ်းမတော်ဖြစ်ရမယ်ပြည်သူတမ်းမတော်မဖြစ်ဘူးအာဏာရှင်ရဲ့တမ်းမတော်ဖြစ်တယ်ယောက်ကတမ်းမှုရပုံနဲ့ဖြစ်နေတယ်ဟုတ်ကဲ့ကို
ဟုတ်ကဲ့ခင်ဗျာကုတမ်းမောင်ကျေးဇူးပါခင်ဗျာကျွန်တော်နောက်ထပ်သွားရှင်တူဖိတ်ခေါ်ကြပါလေကုစလိုက်ပွေကွန်ကုစလိုက်ပွေကွန်ဆွေးနွေးမိမြောင်လို့ရပါတယ
်တော်ဆန်းစုကြည်တို့ရတဲ့ပြန်ပန်တာဝတ်တော်နိုင်ငံဆဲဝင်ကြီးလေးဖြစ်တယ်နောက်ပြီးတော့အင်္ဂလိပ်လိုကြီးလေးလေးပြောထားတဲ့သူဖြစ်တယ်ပြီးကျအစိုးရကိုကျွန်တော်တို့ပြည်သူဒီအားလုံးမြန်မာနိုင်ငံတရားဆွဲတဲ့တွေ့သူကသွားမှာဖြစ်တယ်အဲ့တော့ဒီနေရာမှာဘာမှကျွန်တော်တို့စိုးမကြိမ်ပါဘူးကျွန်တော်ဘာလဲဟိုကအကောင့်ဆုံးဖြစ်ရှင်းနိုင်တယ်လို့ကျွန်တော်မြင်တယ်ဘာလို့လဲဆိုတော့ဒီဥစ္စာကသူတို့ဆွဲတဲ့ဆွဲချက်ကဒီမျိုးတော့တချက်ဖို့ကိစ္စနဲ့ပတ်သက်လို့ဆွေးဆက်တင်တာအဲ့တော့သူကကျွန်တော်တို့လူခွေးကြီးရဲ့တက်မတော်ကချိုးဖောက်တယ်လားဆိုချိုးဖောက်တာပေါ့တော်တော်လူမျိုးတော့တချက်ဖို့ရတယ်လူမျိုးတော့လူမျိုးတုံးတော့အစိုးရကလိုင်းငင်ပြီးမှလုပ်ကိဥစ္စာမဟုတ်ပါဘူးအဲ့တော့ဒေါ်ဆန်းစုကြည်ကသူကလူခွေးကြီးကိစ္စကိုပြောမှမဟုတ်ဘူးအဲ့တော့လူမျိုးတော့တချက်မှုဆိုင်ရာသူတို့ဟိုစိတ်တလေးနဲ့အဲ့လိုမျိုးစစ်ချင်ရလို့ဖြစ်တလားဆိုတဲ့ဥစ္စာကသူကခြေပတ်တော့မှဖြစ်တယ်အဲ့ဒီနေရာမှာကျွန်တော်တို့ကတက်မတော်ကတော့သင်ခန်းစားပေါ့ဒီလူသူကနားလေရမှာကတော့ကျွန်တော်တို့ကဒီအစိုးရကနေပြီးတော့မှတပ်မတော်ကနေပြီးတော့မှဒီဘင်ကလေးဒီကိုသူတို့လူမျိုးတုံးအောင်တပ်ဖြတ်ပြီးတော့မှဆစ်စင်ရင်လောက်တာတော့မဟုတ်ဘူးအကျန်းဖက်သမားတွေကဒီနှီးရင်နဲ့သူတို့ကဟိုလူခွေးချိုးဖောက်နေကြတပ်မတော်ကချိုးဖောက်တာပဲဖြစ်တယ်လို့ကျွန်တော်မြင်နေဆရာ
ဟုတ်ကဲ့ခင်ဗျာကျေးဇူးပါကုစလိုက်ပွေကုန်ကျွန်တော်ပင်နိုင်ဆွေးနွေးသူတွေပြန်ဖိတ်ခေါ်ကြပါလေကုစင်ဝင်နဲ့ကုမှုတွေကျွန်တော်ဒီတစ်ခေါက်တော့ပြည်တွင်းနိုင်ငံရေးဘက်ကိုလှည့်ကြပါလေခုနကဒီဒွန်ဆန်းစုကြည်ခီးစင်နဲ့ပတ်သက်လို့ပြည်ပအခြေအနေပေါ့နော်ပြည်ပနိုင်ငံတကာကရက်ခတ်နိုင်ရဲ့အခြေအနေအခုကပြည်တွင်းနိုင်ငံရဲ့အခြေအနေပြောရမယ်ဆိုရင်တော့ဒီခီးစင်နဲ့ပတ်သက်ပြီးတော့ဝေဖန်သူတွေရှိသလိုပဲတညီတဲ့ဒေါ်ဆန်းစုကြည်သွားတာကိုကျင်းနဲ့အားရတာတွေတွေ့ပါတယ်ဥပမာတမ်ပရိုဆိုလူရှင်းလဲအစူသူတို့တမ်ပရိုအနေနဲ့အစူရအောင်အစူရနောက်ကနေလိုက်မယ်ဆိုတဲ့ဟာမျိုးတွေရှိတော့ပြည်တွင်းနိုင်ငံကြီးအပေါ်မှာတက်ရောက်တဲ့ဂေးရနဲ့ပတ်သက်လို့ကိုစိန်ဘယ်လိုယူဆပါလဲ
ပြည်တွင်းနိုင်ငံကြီးကတော့ဒေါ်ဆန်းစုကြည်ကခုနသူ statement ထုတ်လိုက်တယ်ဒီအစိုးရ statement ထုတ်လိုက်တယ်နိုင်ငံတော်ကြိုးစားဖို့ကာကွယ်ဖို့သွားမယ်ဆိုတဲ့ဟာအဲ့တော့အကောင်လုံးတော်တော်များများချီးရဆင်ကြတယ်နော်ဒီဟိုကဟိုအားရကြတယ်အဲ့တော့မြန်မာပြည်ဒီပမာရီဂျာမတဲမှာပေါ့ဒွန်ဆန်းစုကြည်ရဲ့ထောက်ခံမှုအားဝသဘောကျမှာအမှန်ပဲနော်တမန်ရပြည်ဒါဒီဂျာထဲမှာလည်းသဘောကျမယ်ဘူးတော်လည်းပဲတိုင်းသားဒီဂျာထဲမှာတော့ဒါကပမာရီဟိုတိတ်ထူဘူးဟိုဘာမှဟိုသူတို့အတွက်အဲလာပြီးတော့ဟိုဘယ်လိုပြောဟတ်တီတဲ့ဟာမဟုတ်ဘူးပေါ့နော်အဲ့တော့တဖက်မှာဟိုဒီဟိုဘောဟိုတဖက်ကိုဟိုရိနေလူတွေနောက်ပြီးဒီဟိုဘောပရမတော်ကအာတော့ WG ဒီ NLD ကိုတိုက်ပြီးတော့ဝမ်ဖြစ်တဲ့လူတွေကြားထဲမှာလဲအာဒီဟာတော့ဟိုမဆိုးဘူးဆိုတဲ့ဟာလေးတော့ဝင်လာရှိတယ်သူကအဲ့ဒါလည်းဆက်ဆက်မှုကကျွန်တော်ပြန်စဉ်းစားကြည့်တော့ဟိုကတော့ WG ဒါကြောင့်အဲ့လိုပြတ်တည်လဲပေါ့နော်ဒီ ICJ ရဲ့ဟာကနှစ်ခုရှိတယ်တစ်ခုကဒီပြည်မှုကျူးလွန်တဲ့လူတွေသူကအရေးယူမဲ့ဟာရှိတယ်သူကကိုယ်တိုင်တော့အရေးယူမှာမဟုတ်ပြည်မှုကျူးလွန်တဲ့ဟာတွေကို ICC process နဲ့ဆက်ပြီးလိုက်မှာနောက်တစ်ခုကကြတော့ဟိုနိုင်ငံတာဝန်ယူရတဲ့ဟာမျိုးပေါ့အဲ့ဒါကဘာလဲဆိုတော့ဒီ US တွေကိုအဲ့ဒီတက်ပြတ်ပြီးတော့ဟိုနိုင်ငံသားဖူးဟိုကဘာနိုင်ငံသားဟိုအခုညတရားပါတော့เนาะနောက်ပြီးဒါမျိုးဟိုမောက်ထုတ်တာတော့မဖြစ်အောင်ပေါ့အဲ့ဒါမျိုးတွေဟိုအမခံရတဲ့ဟာမျိုးတွေပါလာမယ်အဲ့တော့အဲ့ဒါတွေကိုလည်းတော်ဆန်းစုကြည်ကအာတကောင်းတက်နိုင်တယ်လို့တော့ကျွန်တော်နည်းနည်းလေးတော့တွေ့တာပါဖြစ်တင်လာတော့เนา
ะဟုတ်ကဲ့ခင်ဗျာကျွန်တော်ကုမှုသက်လည်းမိကျင်ပါတယ်ကုမှုသက်ကတော့ကျွန်တော်တို့ခုမိကျင်တာကဒေါ်ဆန်းစုကြည်တော့တချိန်တုန်းကနိုင်ငံတကာမှာလူခွင့်ရေးဒီမိုစီနဲ့ပတ်သက်လို့တကယ် icon လို့ဖြစ်နေတာပေါ့နော်အခုဒီမှုကိစ္စမှာဥဆောင်မဲ့သွားမယ်ဆိုတော့ပြည်တွင်းနိုင်ငံကြီးအတိုင်းအဝိုင်းတွေပြည်သူလူထုကြားထဲမှာလူခွေနဲ့ပတ်သက်လို့စံနှုန်းစံထားတွေသဘောထားတွေဒါတွေပြောင်းလာနိုင်လားဒါတွေပေါ်ရိုက်ခတ်မှုရှိနိုင်လားကုမှုသက်ရဲ့သုံးသပ်ချက်သိချင်ပါတယ်
။ပြောင်းလာနိုင်လားဆိုရင်ဒီလက်ရှိကျွန်တော်ဒီနိုင်ငံကြီးဒီအတိုင်းအဝိုင်းမှာကိုရီးယားဒီဒေါ်ဆဆကြည်ခဲ့ဒီလူခွေရေးတန်ဖိုးစံနှုန်းပေါ်မှာလူတွေကနည်းနည်းလေးဟိုထင်နဲ့မြင်နဲ့ပုံနည်းနည်းလေးလွဲလာတယ်နိုင်ငံတကာကမြင်တဲ့ပုံစံမျိုးပေါ့နော်။ဆိုလိုချင်တာကတော့သူဒီတက်မတော်နဲ့ဒီဆက်ဆံတဲ့ကိစ္စတွေမှာဒီလူခွင့်ရေးစံနှုန်းတွေကိုသူတိတ်လက်ခံလိုက်ဟိုဟိုဖြစ်လာတာဒီကာဝေးပြီးလာတာမရှိတော့ဘူးဆိုတဲ့အမြင်တွေမြင်လာတာမျိုးရှိတယ်ခင်ဗျာဒါတိုင်းရင်းသားရင်းနဲ့ဖြစ်တဲ့ဒီလက်နက်ကိုင်တိုက်ပွဲတွေပဲဖြစ်ဖြစ်ဒီပြည်ပခါတွေမှာပဲဖြစ်ဖြစ်ဒီလူခွင့်ရေးစံနှုန်းတွေပေါ်မှာရက်တည်မှုမရှိတော့ဘူးလို့မြင်လာတဲ့အခြေအနေရှိတယ်ဆိုတော့ဟိုဒီကျွန်တော်တို့ဒီဆိုရဖြစ်လာတဲ့အချိန်တွေကစပြီးတော့ဗောနော်ဆိုတော့ဒီဖြစ်ပြမှာတကယ်လို့ဒါကကိုစိန်ဝင်ပြောသလိုပဲဒီဒီနိုင်ငံတကာမှာ ICC မှာဒီတက်မတော်ဘက်ကနေကာဝယ်ပေးခဲ့ကာဝယ်ပေးလိုက်တယ်ဆိုလို့ရှိရင်ဒါဒီမှန်ပါတယ်ဆိုတာကိုပို့ပြီးတော့ ပေါ်လွှင့်သွားစေတဲ့အခြေအနေကိုရောက်နေမှာလို့ကျွန်တော်ယူဆတာဒါကဒီနိုင်ငံဒီအတိုင်းဝိုင်းထဲမှာဒီလူခွင့်ဆိုင်ရာဖွဲ့စည်းရေးကြားထဲမှာကျိုးဆူနေတဲ့အတိုင်းပဲဖြစ်သွားနေမှာပေါ့နော်ဆိုတော့ဒါပုံပြီးတက်ပြေးကြလို့ဖြစ်သွားနိုင်တယ်ဟောဒီဘက်မှာတော့ဒီသူ့ထောက်ခံတဲ့သူတွေအနေနဲ့ကတော့ဘလို့ပဲဖြစ်ဖြစ်ဆက်ပြီးထောက်ခံနေမှာပဲဘလို့သူ့ရဲ့ဒီလူခွင့်ရေးတော်လုံးကြီးလူမျိုးတံမိုးဆန်လုံးနဲ့ဒီမျိုးကြီးတံမိုးဆန်လုံးကိုထောက်ခံရတာမဟုတ်ဘူးပုဂ္ဂိုလ်ဒီပုဂ္ဂိုလ်ကြီးကထောက်ခံတာအခြေအနေဖြစ်တဲ့အတွက်ကြောင့်ဒါကတော့ပြောင်းလဲသွားဖို့အခြေအနေမရှိလို့ကျွန်တော်ယူဆရတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါတယ်ကိုစိန်ဝင်းဖြစ်ပြီးပါလားကျွန်တော်တမနစ်လောက်တမနစ်ကျော်ကျော်လောက်တော့အချိန်ရပါတယ်အတိကပြောရမယ်ဆို2020ခုနှစ်ခါမြန်မာနိုင်ငံမှာအတိကကြတဲ့ရွေးကောက်ပွဲတစ်ခုလာပါတော့မယ်အဲ့တော့ဒီခီးစဉ်အခုဒီအခြေအနေကရွေးကောက်ပွဲအပေါ်မှာရောဘယ်လိုရိုက်ခတ်မှုရှိလာနိုင်ပါလဲဒီအခြေအနေနဲ့ပတ်သက်လို့ကိုစိန်ဝင်းနဲ့သုံးသပ်ပြပါလား
ဒီကတော့ဒီခီးစဉ်ကဒါရွေးကောက်ပွဲရွေးကောက်ပွဲအတွက်လည်းအကောင်းဆုံးဟိုသူကဆွဲယူသွားတာပေါ့လေဒါပေမဲ့လည်းကျွန်တော်တို့တိုင်းပြည်အတွက်တိုင်းပြည်အနေနဲ့ပြန်ကြည့်ရင်တိုင်းပြည်ကကျွန်တော်တို့ခက်ခဲတဲ့ကာလတွေကိုဖြတ်ရလိမ့်မယ်အဲ့ဒါအနေမှာနောက်တစ်ချိန်ကျရင်တော့ဘာဖြစ်မလဲဆိုတော့ကျွန်တော်တို့လူလူတွေကိုယ်တိုင်ကဟာဒီလိုမျိုးဟာတွေကမကောင်းပါလားလက်မခံပါလားငါတို့အမိမတက်ဖြစ်ပါလားမလိုလားပါလားဆိုတော့
ကုစိန်ဝင်းလိုင်းကြပါပါလေဟုတ်ကဲ့ကျွန်တော်တို့တဲ့ရဲ့လီလိုက်အစီအစဉ်ချိန်ဆသွားလို့ပါအဓိကပါဝင်ဆွေးနွေးပြီးတဲ့ကုစိန်ဝင်းကွန်ပျူတာနဲ့တော်ရရှင်နေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတဲ့ရဲ့လီလိုက်အစီအစဉ်ဒီမှာပဲကျန်နာခွင့်ပြီးပါ